အကြမ်းဖက်မှုတိုက်ဖျက်ရေးသဘာဝဘေးရန်ရာကြော်တင်ကာကွယ်ရေးနဲ့ယာတိဥရုပြောင်းလဲမှုတိုက်ဖျက်ရေးစတဲ့အရေးတကြီးကိစ္စတွေကိုအာဆီယံနိုင်ငံကြားရေးဝန်ကြီးတွေဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရှေ့သတင်းပတ်ကြားရင်ဆွေးနွေးကြဖို့ရှိပါတယ်အနည်း90ပြည့်အာဆီယံနိုင်ငံကြားရေးဝန်ကြီးများဆွေးနွေးပွဲနဲ့အာဆီယံဆွေးနွေးပတ်နိုင်ငံတွေနဲ့တခြားဆွေးနွေးပွဲတွေကိုဩဂတ်လ2ရက်နေ့ကနေ6ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။အဲဒီဆွေးနွေးပွဲတွေမှာအမေရိကန်နိုင်ငံကြားရေးဝန်ကြီး Rex Tillerson, ရုရှားနိုင်ငံကြားရေးဝန်ကြီး Sergey Lavrov, တရုတ်နိုင်ငံကြားရေးဝန်ကြီး Wang Yi တို့အပြင် EU ဥရောပသမဂ္ဂရဲ့နိုင်ငံကြားရေးနဲ့လုံခြုံရေးမူဝါဒပိုင်းဆိုင်ရာအကြီးအကဲ Federica Mogherini တို့လည်းတက်ရောက်ကြဖို့ရှိပါတယ်။အာဆီယံစီးပွားရေးအတိုက်အဝိုင်းကြီးအတွက်2025ခုနှစ်ရည်မှန်းချက်တွေအကောင့်ထဲပေါ်နိုင်ရေးအစီအစဉ်တွေဘလောက်တိုးတက်မှုရှိသလဲဆိုတာကိုအာဆီယံခေါင်းဆောင်တွေဆွေးနွေးသုံးသပ်ကြမယ်လို့ဖိလစ်ပိုင်နိုင်ငံကြားရေးဌာနကပြောပါရယ်ဒါအပြင်အာရှပစိဖိတ်ဒေသတွင်းလုံခြုံရေးအခြေအနေရေချောင်းလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအကြမ်းဖက်ဝါဒတိုက်ဖျက်ရေးစားတဲ့ဘုံစိုးရိမ်စရာကိစ္စတွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။အာဆီယံအသင်းကြီးတည်ထောင်ခဲ့တာအနည်း90ပြည့်အထိမ်းအမှတ်အဖြစ်ဩဂတ်လ6ရက်နေ့ကျရင်သမရရော်ဒရီဂိုဒူတာတေကမိန့်ခွန်းပြောကြမှာဖြစ်ပါတယ်ရှင်။